လုံးအပြည့်အခက်ရစေးသဘောတူချက် MCA ကိုလက်မှတ်ထိုးခဲ့တာ၃နှစ်ကျော်လာပြီး27ရာစုပြည်လုံးကြီးလာကန်ကျင်းပါလာ၃ချိန်ရှိပါပြီ။ဒါပေမဲ့လုံနည်းလုံဆုံးတွေမှာအချိန်ကုန်နေတာမို့သင်သာမြင်သာတဲ့တိုးတက်မှုမရရှိသေးဘူးလို့ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ကလွန်ခဲ့တဲ့မေလကထိုင်းနိုင်ငံကျင်းပိုင်မှာကျင်းပတဲ့အစည်းအဝေးမှာပြောသွားပါလိမ့်မယ်။ကေအန်ယူခေါင်းဆောင်ဗိုလ်ချုပ်ကြီးစောမူတူစေဖို့ကတော့ငင်းချင်ရေးဖြစ်စဉ်လမ်းကြောင်းတင်းဆောင်နေပြီဖြစ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်တွဲညီညီဆက်သွားဖို့လိုတယ်လို့ပြောပါတယ်။ဒီလိုအပြည့်ရသဘောတူချက် NCA ကိုဦးသိန်းစင်အစိုးရနဲ့လက်နက်ကိုင်အဖွဲ့ရှိဖွဲ့2015အောက်တိုဘာမှာလက်မှတ်ထိုးတာမို့လင်းတင်ပြီးပါရှိသွားပါပြီ။ဒီအချိန်မှာမြန်မာပြည်မြောက်ပိုင်းမှာဆက်စင်ရေးအရှင်အဟုန်မြင့်တက်လာလို့စစ်ပြေးဒုက္ခတွေတိုးပွားနေပါလေ။ NCA အပြည့်ရစာချုပ်ရဲ့နောက်ဆက်တွဲအဖြစ်ပထမအချိန်မြောက်ပြည်တော်စုငင်းရင်းညီလာခံကိုဦးသိန်းစင်အစိုးရဆင်းမပေးမီ2016ဇန်နဝါရီလမှာကျင်းပပါတယ်။အမိမေဒီညီလာခံဟာအထက်အမှတ်သဘောတာဖြစ်ပြီးတကယ့်ညီလာခံကို NLD အစိုးရကကျင်းပမယ်လို့ဆိုပါတယ်
။နောက်တော့မကြပါဘူး2016ဩဂုတ်လမှာဒုတိယပြည်ထောင်စုငင်းငင်းညီလာခံကို27ရာစုပင်လုံညီလာခံအမည်နဲ့ NLD အစိုးရကကျင်းပပါတယ်။ပထမပင်လုံညီလာခံမှာပါတဲ့ကချင်းနဲ့ရှမ်းပြည်နယ်မှာအစိုးရတပ်ကဆစ်စင်ရေးလုပ်နေတော့27ရာစုပင်လုံအမည်၃နဲ့ကိစ္စကိုတိုင်းသားဘက်ကဘဝင်မကြကြပါဘူး။1948ပင်လုံစာချုပ်ပါဂရီကိုဘအပေါ်မှာအခြေပြုထားတာမဟုတ်တဲ့ညီလာခံကိုပင်လုံတစိတ်တက်တဲ့ကိစ္စကိုတိုင်းသားခေါင်းဆောင်တွေကစိုးရင်ပူပန်ကြတယ်လို့ Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံအလွန်ဆိုတဲ့49မျက်နှာစာတမ်းမှာဖော်ပြပါတယ်။27ရာစုပင်လုံညီလာခံဟာ2008အခြေခံဥပဒေအတိုင်းတမတော်ကိုဆက်ထားဖို့အတည်ပြုတဲ့ဒုတိယအမျိုးသားညီလာခံသဘောမျိုးဖြစ်နေပြီလို့တိုင်းသားကိုယ်စားလှယ်တွေကသုံးသပ်ကြတာကိုလည်းပင်လုံအလွန်စာတမ်းမှာဖော်ပြထားပါတယ
်။ဦးသိန်းစင်အစိုးရကဖွဲ့စည်းခဲ့တဲ့ဝင်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငင်းရိုင်းရေးဗဟိုဌာန MPC မြန်မာပြည်စင်တာကိုအမျိုးသားပြန်လည်တည်ရရေးနဲ့ငင်းရိုင်းရေးဗဟိုဌာန NRPC နဲ့အစားထိုးလိုက်ပါမယ်။နောက်တော့ဒေါ်စုရဲ့မိသားစုဆရာဝန်ဒေါက်တာတူမျိုးဝင်းကိုရင်းရင်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖြစ်တာဝန်ပေးလိုက်ပါလေ။အပြည့်အကတ်ရဆဲဖို့လက်တွေ့ကြိုးပမ်းခဲ့တဲ့ဗဟိုဌာနတစ်ခုလုံးကိုပြောင်းပြစ်လိုက်တာဟာရင်းရင်းလုပ်ငန်းစဉ်ရဲ့ဆက်ဆံရေးတစ်ခုလုံးကိုထိခိုက်စေတယ်လို့ Transnational Institute ကဆိုပါတယ်။ကောင်းမွန်တဲ့ NLD ရဲ့ရည်ရွယ်ချက်ကိုတံတရားမရှိကြပေမဲ့ NRPC ဌာနတွေမှာအတွေ့အကြုံနဲ့ဝန်တန်းအားနည်းနေပါသေးတယ်။
အထက်အောက်အာဏာရှင်ဆန်တဲ့ဆက်ဆံရေးပုံစံကြောင့်အလွတ်တဘောနဲ့တွေ့ဆုံဆွေးနွေးမှုနှဲပါလာတဲ့အတွက်ဆက်ဆံရေးယိုယွင်းပျက်စီးလာရတယ်လို့ပင်လုံအလွန်စာတမ်းမှာဖော်ပြပါတယ်။ဒေါက်ဆန်းစုကြည်ဟာတက်မတော်နဲ့ဆက်ဆံရေးအရှင်ပြေဖို့ကသာအဓိကထားနေတယ်လို့တိုင်းရင်းသားတွေကမြင်ပါတယ်။ဝန်ကြီးဟောင်းဦးအောင်မင်းကတော့ NLD အစိုးရရဲ့အားနည်းချက်၃ခုကို7 days သတင်းစာနဲ့2008စက်တင်ဘာ9ရက်နေ့ကတွေ့ဆုံမေးမြန်းစဉ်ထောက်ပြသွားပါတယ်။NLD အစိုးရမှာ peace policy အကောင့်ထဲပေါ်တဲ့အဖွဲ့နဲ့လုပ်ငန်းအဖွဲ့စတာတွေမရှိတာကိုထောက်ပြပါရယ်။သမ္မတဦးစီးတဲ့ငင်းငင်းရေးကော်မတီဒုသမ္မတဦးစီးတဲ့ကော်မတီနဲ့ဦးအောင်မင်းဦးစီးတဲ့ MPC ငင်းငင်းရေးဘူဌာနစတဲ့စင်ကဲစင်ကဲတာဝန်ယူတာမျိုး NLD မှာမရှိသေးဘူးလို့ဆိုပါရယ်
။ဒေါက်တာဆူဂျီဟာအပေါ်ကအမိန့်ပေးတဲ့အလုပ်ကိုလုပ်တယ်လို့အောက်ပိုင်းဆင်းတဲ့အခါလဲဆင်းပါရယ်။အောက်ကိုဆင်းတဲ့အခါမှာအချိန်ပြည့်မထိုင်နိုင်တာဟာအားနည်းချက်ပဲလို့ဆိုပါပဲ။နိုင်ငံသားရေးဝန်ကြီးတာဝန်လေးယူထားတဲ့ဒေါ်စုဟာအင်မတန်အလုပ်များပါတယ်။နိုင်ငံရေးအလုပ်ကိုအချိန်တိတ်မပေးနိုင်တာမို့ဒေါ်စုစကားမှားသွားရင်ကင်မဲ့သူမရှိဘူးလို့ဦးအောင်မင်းကရှင်းပြပါတယ်။အင်တယ်ဒီမှာဆင်းတဲ့တာဝန်ယူမှုအားနည်းတဲ့အတွက်အကောင့်တွေကိုအကဲအကဲရှိတယ်လို့ဆိုပါပဲ။MPC လုံငန်းအဖွဲ့လိုတာမျိုးမရှိတာဟာအားနည်းချက်ဖြစ်ပါသေးတယ်။88မျိုးဆက်တွေဖြစ်တဲ့တင်မောင်တန်းအောင်နိုင်ဦးမင်းစောဦးညိုအောင်မြင့်စတဲ့ပုဂ္ဂိုလ်မျိုးတွေပါဝင်တဲ့လုံငန်းအဖွဲ့မျိုးဟာအရေးကြီးပြီမဲ့ NLD မှာမရှိဘူးလို့ဦးအောင်မင်းကဆိုပါလေ။နောက်ပြီးတော့ငင်းရဲကိစ္စမှာဆောင်ရွက်သူ player မပြောင်းဖို့လိုတယ်လို့ဆိုပါလေ။အခုဖြစ်နေတာကကမ္ဘာတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဘက်ကဆောင်ရွက်သူတွေဟာအပြောင်းလဲမရှိရက်တိုက်လှုပ်လာသူတွေဖြစ်ပြီး အစိုးရဘက်မှသာအပြောင်းအလဲရှိတာမို့နှောင့်နှေးကြံ့ညာနေရပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီကပုံပြီးကောင်းလာနိုင်မယ်လို့မျှော်လင့်ကြောင်းဦးအောင်မင်းကပြောသွားတာကိုမနေ့ကထုတ်တဲ့7 day သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။